2012အတွက်ယူပဗေဒပညာရပ်ဆိုင်ရာနိုဘယ်ဆုကိုအမေရိကန်ပြည်အောင်စုကဒေးဗစ်ဝိုင်လန်နဲ့ပြင်သစ်ကဆာ့ချ်ဟာရော့စ်တို့ရရှိသွားကြပါသည်ဒီဆုစုခုသူတွေကိုဆွီဒင်နိုင်ငံစတော့ခေါမြို့တော်မှာဒီကနေ့ပဲကျင်းပသွားတာပါဒီယူပဗေဒပညာရှင်နှစ်ဦးဟာ Quantum Physics ယူပဗေဒပညာရပ်မှာထူးခြားတဲ့တွေ့ရှိမှုရအောင်လို့လှုပ်ဆောင်ပေးနိုင်ခဲ့လို့အခုလိုမျိုးနိုဘယ်ဆုစုခုသွားကြတာဖြစ်ပါသည်အထူးသဖြင့်အလင်းအမှုန်လေးတွေကိုဖမ်းယူပြီးတော့လို့တို့အသုံးချတာနဲ့သက်ဆိုင်တဲ့ Quantum Optics ဘာသာရပ်မှာအရင်ကမသိသေးတာကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါသည်ဆူရသူနှစ်ဦးဟာသီးခြားစီသုတေသနလုပ်ခဲ့ကြတာဖြစ်ပြီးတော့ပြင်သစ်ကမစ္စတာဟာရော့ရှ်က College de France ရဲ့ကောလိပ်ကျောင်းမှာပါမောက်ခဖြစ်ပြီးတော့မစ္စတာဝိုင်လန်ကတော့ Colorado Boulder တက္ကသိုလ်ကဖြစ်ပါတယ်။ဓာတုဗေဒပညာရပ်ဆိုင်ရာနိုဘယ်ဆုကိုတော့ဗုဒ္ဓဟူးနေ့မှာကျင်းပမှာဖြစ်တယ်လို့စာပေဆိုင်ရာနိုဘယ်ဆုကိုကြာသာပြီးနေ့အထင်ကရနိုဘယ်ငြိမ်းချမ်းရေးဆုကိုတော့လာမယ့်တောက်ကြနေ့မှာကျင်းပမှာဖြစ်ပါတယ်။စုပေးပွဲအခမ်းအနားကတော့ဒီဇင်ဘာလမှာဆွီဒင်နိုင်ငံစတော့ခေါမ်မြို့တော်မှာကျင်းပမှာဖြစ်ပါတယ်ရှင်။